မြန်မာနိုင်ငံအနှံ့ရေပေးတံအကြီးကျယ်ခံခဲ့ရပြီးနောက်ဆက်တွဲမြေကြီးတွေဆက်တက်နေတဲ့အတွက် AR တိုင်းအတွင်းမှာဒေသခံတွေဘေးလွရာတင်းရှောင်နေရပါတယ်။ AR တိုင်းတွေကမြို့နယ်တချို့ဟာကိုတူကိုတာလုံနေရတာနဲ့အမျှအကူအညီတွေလိုအပ်နေသေးပဲဖြစ်ပါတယ်။ PO သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်။
မြန်မာနိုင်ငံတဝန်းရေပေးသင့်ပြည်သူတန်းသုံးသိန်းလောက်ရှိနေပြီဆိုပြီးအစိုးရကပြောဆိုနေချိန်မှာပဲ AR တိုင်းထဲမှာနေ့စဉ်ရေတွေတက်နေတဲ့အတွက်ရေပေးသင့်ဒုက္ခသည်စခန်းတွေတိုးလာနေပါတယ်။ပသိမ်မြို့မှာတော့ဒုက္ခသည်စခန်း၄ခုဖွင့်ထားရသလိုတခြားမြို့နယ်တွေမှာလည်းကိုထူကိုထရေပေးသင့်ဒုက္ခသည်စခန်းတွေဖွင့်ထားရကြောင်းဒေသခံတဦးကအခုလိုပြောပါတယ်။
တော့ပသိမ်မှာရေရှင်တွေကတော့ဒီကလာတဲ့ရမညာရက်ကအောင်ဆန္ဒရက်ကပေါ်လို့ရမညာရက်ကအောင်ဆန္ဒရက်ကနောက်ကသမရရက်ကပြီးတော့မာတာပေါ်လို့ဝိလိနေညာကျွမ်းတာပေါ်လို့အစားရှိတဲ့ရက်ကတော်တော်များများမြုပ်သွားပါတယ်ခင်ဗျာဒုက္ခတဲ့ကကျွန်တော်လက်ရှိဒေသကြီးဖွင့်ပါတယ်ခင်ဗျာဟုတ်ကဲ့တခြားမြို့နယ်တွေမှာလည်းဖွင့်ထားပါတယ်ဗျာကျွန်တော်တို့အခုဗန်းတနော်မြို့နယ်မှာဆိုလို့ရှိရင်ဒုက္ခတဲ့ရည်ရည်ဖြည့်ဖြည့်ကစားနေဖွင့်ထားပါတယ်အဲဒီတခြားပေါ်တော့တာပေါင်းမြို့မှာဆိုလို့ဒီမှာဖွင့်ထားပါတယ်မြို့တော်တော်များများမှာဒုက္ခတဲ့စခန်းတွေတော်တော်ဖွင့်ထားပါတယ်ခင်ဗျာအဲကိုတူကိုတဲ့စခန်းတွေပါဗျာဘုံကြီးကျောင်းတွေမှာနေရာတောင်းပြီးတော့ဖွင့်ရတာမျိုးတွေပါဗျာအဲတတိယကျောင်းကိုစုံပြောရေကြီးဝတိုင်းကျောင်းတာပေါင်းသိမ့်တာပေါ့နော
်ရေဘင်းနဲ့အတူပိုးမွှားအနေရည်တွေကလည်းများတဲ့အကြောင်းရေချသွားတဲ့ညောင်တုံးမြို့မှာတော့အသက်ရှိတဲ့မျိုးတွေအိမ်ထဲတွေမှာဝင်ရောက်နေထိုင်နေရတွေရှိနေကြောင်းဆက်ပြောသွားပါတယ
်အခုဆိုလို့ရှိရင်တော့ရေချသွားပြီဖြစ်တဲ့ပေါ့နော်ကျွန်တော်ဒီညောင်တုံးမြို့နယ်မှာကတော့ပိုးမွှားအနေရည်ပေါ့နော်ဒီမျိုးဝဲမျိုးဟောက်တွေကတော်တော်လေးပေါ့နော်ဟိုအိမ်ထဲမှာတက်ပြီးတော့နေတာမျိုးရှိကြခင်ဗျအဲ့ဒါကတော့တကယ်အတက်အန္တရာယ်နဲ့ဆိုရင်ရတဲ့ဟာတစ်ခုပါပဲအဲ့ဒါလေ။ဟုတ်ကဲ့။တယောက်ဆိုရင်ခဏကတော့ဆိုရင်ဒီဘုရောနော်တရင်ထဲမှာရင်ကြာ၄កောင်ရပါတယ်ဗျ။အပေါင်းတော်တော်ကြီးကြီးတွေပဲ
။ဘတ်တနော်မြို့နယ်မဦးပင်ခရိုင်ထဲမှာရှိတဲ့ဝေရန်ကျွန်းကျေးရွာကပြည်သူတွေဟာနှစ်စဉ်နှစ်တိုင်းကဘာပြိုတဲ့ဒဏ်ကိုခံစားနေရပြီးဒီနှစ်မှာတော့ကဘာပြိုတာကရေကြီးတာကိုပါကြုံရတဲ့အတွက်တရွာလုံးကြီးပါရေနစ်မြုပ်ခဲ့တယ်လို့ဆိုပါတယ်။ဒီအတွက်လူရင်2500ခန့်ဟာရေနဲ့အစားအသောက်အကူအညီတွေလိုအပ်နေကြောင်းရွာသားတဦးကပြောပြပါတယ်။
ဒီလိုဆိုကျွန်တော်တို့အင်ဂျီ189လုံးရှိတယ်ခင်ဗျာအင်ဂျီ189လုံးကခြေကျောင်းအင်အားဟိုရွာအခြေခံနောက်ချမ်းအခြေခံခြေကျောင်းအင်အားကကျွန်တော်တို့ဟို200ဝန်းကျင်လောက်ရှိခြေနေကတော်တော်လေးဟိုပေါ့လက်ရှိပြန်ပေါ်အနေထားကအကုန်လုံးလူနေလို့ကြာရေးစနစ်ကလေးတောင်မှပဲလောလောဆယ်မရှိသေးဘူးခင်ဗျာအကူအညီအကူအညီကကျွန်တော်တို့ကအလန်းငန်းမျိုးနဲ့အနေထားဝေးတည်တဲ့ကြောင့်ကျွန်တော်တို့မှအကူအညီယနေ့ချိန်ကြီးမရရှိပါဘူးခင်ဗျာကျွန်တော်တို့ပရမသမိုင်းရေးပြီးလူရေ2500ဝန်းကျင်လောက်ရှိတယ်ခင်ဗျာစားဖို့တောက်ဖို့အတွက်ပေါ့နော်ဒူနေပါ
တကိုင်းတိုင်းကလေးမြို့မှာတော့ရေချသွားပြီမဲ့ရွှွန့်နှွန်နေများနေတဲ့အတွက်အိမ်တွေတဲကိုပြန်ပြီးနေထိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းမြို့ကန်တို့ကပြောပါတယ
်။အမိုက်တွေရှင်းတယ်လူတွေကတော့တချို့နေကြတယ်အိမ်တွေမှာတချို့ကတော့မနေနိုင်သေးဘူးပြဿနာဘာဖြစ်တာလဲဆိုတော့ဂျုံးနေများတာဂျုံးနေရအများလုံးလို့ဟိုအိမ်ထဲကိုမဝင်နိုင်ဘူးဖြစ်တာပေါ့နော်အဲ့ဒါကတော့ရှိပါတ
ယ်ဗျ။မြန်မာပြည်တဝန်းရေပေးသင့်တဲ့တိုင်းနယ်ပြည်နယ်12ခုရှိပြီးအစိုးရကတော့အစိုးဆုံးအခြေအနေရှိတဲ့တိုင်းနယ်ပြည်နယ်4ခုရှိတယ်ဆိုပြီးသတင်းထုတ်ပြန်ထားပါဗျ။အခုတည်းကတော့ AR တိုင်းမှာကိုတူကိုထလုဆောင်နေသူတွေကရေပေးဒုက္ခသည်တွေအတွက်စခန်းတွေဆက်ဖွင့်ထားရပါတယ်။အစိုးရကတော့နိုင်ငံတဝန်းရေပေးကြောင့်သေဆုံးသူ103ဦးရှိပြီးရေပေးသင့်သူ3000လောက်ရှိတယ်ဆိုပြီးစီးရင်ထုတ်ပြန်ထားပါဗျ။